ရုရှား-အမေရိကန်ထက်လွတ်တော်စာဦးမှကျင်းပတဲ့အန္တရာယ်ကျရောက်နေတဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ရှင်းလင်းပွဲအတွင်းဆုတ်ယုတ်လာနေတဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုမြမသတင်းတောက်တွေကရှင်းလင်းပြောကြားခဲ့ပါတယ်။မေလ24ရက်နေ့မှာကျင်းပတဲ့ဒီရှင်းလင်းပွဲအတွင်းအယက်သားအစိုးရလက်ထက်လွန်ခဲ့တဲ့နှစ်နှစ်တာကာလမှာအစိုးရကသတင်းသမားတွေပေါ်ပိုတင်းတင်းကြပ်ကြပ်ကင်တွေလာတယ်လို့ AR သတင်းဌာနသတင်းတောက်ကိုလူဝီဝမ်ကပြောကြားပါတယ်။
ကျွန်တော်ကတကယ်က conflict reporter ပေါ့တကယ်ပြည်ပခဖြစ်တဲ့နေရာကိုလိုက်ပြီးတော့ရေးတဲ့သတင်းတောက်ဆိုတော့ကျွန်တော်အဆုံတော့တယ်ပေါ့ကချင်တို့ရှမ်းတို့ပလောင်တို့ရခိုင်နဲ့တော့ဘူးတယ်ပေါ့အဲ့ဒီချိန်တော့ကကျွန်တော်အဆတော်တော့ကဆိုရင်တော့အဲ့ဒီခေတ်တော့ကဆိုရင်ဘာမှဖြစ်ကမှာမရှိဘူးပေါ့နော်ဒါပေမဲ့2019ကျတော့မှကိုကအဖမ်းခံရတော့ကိုကပထမကထင်တော့ပေါ့နော်ဒီမိုကရေစီဆိုတော့သတင်းတောက်ကိုမဖမ်းဘူးကိုကထင်တော့ပေါ့နော်ဘာဖြစ်လို့ဆိုဒီမိုကရေစီတော့သတင်းတောက်ကကိုပြည်သူနဲ့အလောက်ကျွေးပြုမယ်နောက်ပြီးတော့ဒေါက်တာမန်တိုင်းတို့သူတို့ပြောထားတော့ကိုကအဲ့ဒီဟာတော့ယုံနေတော့တကယ်တော့အဲ့မှာအဖမ်းခံရတော့မှဟိုပြန်စင်းစားတော့မဟုတ်သေးဘူးဗျာငါတို့နိုင်ငံမှာသတင်းလွတ်လပ်မှုရှိပြီလားဆိုတာမရှိသေးဘူးပေါ့နော်
2019ခုနှစ်ဇွန်လကုန်ပိုင်းကကိုလူဝီဝမ်အပါဝင်တခြားသတင်းတော်နှစ်ဦးဟာ TNLA ခေါ်တအောင်ပလောင်တပ်ဖွဲ့ရဲ့အပြည်ပြည်ဆိုင်ရာမူရေးဆေးဝါးအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနှင့်အခမ်းအနားကိုတွားရောက်သတင်းယူခဲ့တာကြောင့်အဖမ်းခံရပါသေးတယ်။ဒါ့အပြင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နိုင်ငံတော်ကလူခွင့်အခြေအနေတွေကိုလည်းစောင့်ကြည့်ပြီးထောက်ပြပြောဆိုဖို့ကိုလူဝီဝမ်ကအကြံပြုပြောဆိုပါတယ်။မြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်အပြင်ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်စတဲ့နေရာတွေမှာလည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့ပြည်ပခါတွေအတွင်းအယက်သားသိမ်းတဲ့ချီဟာအိုးရင်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေကိုလည်းသူကထောက်ပြခဲ့ပါတယ်။သတင်းလွတ်လပ်ခွင့်အခြေအနေရှင်းလင်းတင်ပြတဲ့ပွဲမှာတော့ကိုလူဝီဝမ်အပါအဝင်ပိုလစ်စာစုရှင်သတင်းတော်မက်အက်ဆာထူးဆန်လူခွင့်ရဲ့အခြေအနေစောင့်ကြည့်အခက်အခဲလေ့လာနေတဲ့မက်အင်တီသူတို့လက်တက်ရောက်ပြီးရှင်းလင်းပြောကြားခဲ့ပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ကြီးက Emily Walsh ကလည်းရခိုင်ပြည်နယ်ကပြည်ပခါတွေအကြောင်းစုံစမ်းဖော်ထုတ်ရင်းအစိုးရရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေကိုမီးမောင်းထုတ်ပြကြတဲ့အကြောင်းအခုလိုရှင်းလင်းပွဲကျင်းပတာဖြစ်ကြောင်းပြောပါရစေ
။ Whenever one journalist is imprisoned, it affects an entire ecosystem.
သတင်းသမားတို့ဖမ်းဆီးထောင်ချခံရပြီးဆိုရင်သူနဲ့ဆက်ဆက်ပတ်သက်နေတဲ့ပတ်ဝန်းကျင်တစ်ခုလုံးကိုထိခိုက်စေတာပါ။သတင်းသမားရဲ့လုပ်ဖော်ကိုင်ဖက်တွေ၊သူ့ရဲ့မိသားစုဝင်တွေ၊သူ့ရဲ့လူမှုမိတ်ဆွေအတိုင်းအဝိုင်းအားလုံးကိုထိခိုက်တာပါ။ဘာတွေဖြစ်နေတယ်လဲဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကသိနိုင်ဖို့သတင်းကသိပြီးအရေးကြီးပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်ဖို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်လို့အဖွဲ့အစည်းတွေကိုသတင်းတွေတင်ပြနိုင်ဖို့လိုပါတယ်။သတင်းလုပ်ငန်းလုပ်တာဟာပြစ်မှုမဟုတ်ပါဘူး။ဒါကိုထင်ထင်ရှားရှားသိစေနိုင်ဖို့ကျမတို့ဒီကနေ့ဒီကိုရောက်နေတာပါ။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုချစ်ချင်းလှုပ်ပေးတင်ပါတယ်။
ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုစုချင်းမြင့်ပေးရခဲ့တဲ့ဖန်အမေရိကအဖွဲ့ရဲ့ဝါရှင်တန်ဆိုင်ရာညွှန်ကြားရေးမှူးထောမတ်စ်မီလီယာကလည်းမြမသတင်းလွတ်လပ်ခွင့်အခြေအနေကိုအခုလိုထောက်ပြခဲ့ပါတယ်
။ It's undeniable that situation and it's ironic and a bit sad
မြမပြည်မှာတလွဲတချော်တွေဖြစ်နေတယ်ဆိုတာညင်းလို့မရပါဘူး။ဝမ်းနဲ့ပိုလည်းကောင်းပါတယ်။လွတ်လပ်စွာရေးသားဖော်ထုတ်ခွင့်နဲ့ပတ်သက်တဲ့သတင်းလုံငန်းဟာမြမပြည်မှာပို့ပြီးတော့စိုးရွားလာနေပါတယ်။2015ခုရွေးကောက်ပွဲကတက်လာတဲ့ NLD ရတအစိုးရကလွတ်တော်မှာဥဆောင်လာပြီးကလေးကလွတ်စွာရေးသားပြောဆိုဖော်ထုတ်ခွင့်တွေပေါ်မှာစစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေကနှိပ်ကွပ်မှုတွေပို့ပြီးတော့တိုးလာခဲ့ပါတယ်။အခြေအနေတွေကစိတ်ဝင်စားဖို့လည်းကောင်းတယ်၊စိုးရိမ်မှုလည်းကောင်းပါတယ်
။လွန်ခဲ့တဲ့မေလ22ရက်နေ့ကဖက်အမေရိကအဖွဲ့ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို Barbie Freedom to Write စုချင်းမြင်ပေးရခဲ့ပါတယ်။နယူးယောက်မြို့ကဒီစီပွဲပွဲအခမ်းအနားကိုတော့စုရှင်တွေကိုစားမိသားစုဝင်တွေကတက်ရောက်ပြီးစုလက်ခံရယူခဲ့ပါတယ်။အထက်လွှတ်တော်စာဦးမှကျင်းပတဲ့မြမသတင်းလွတ်လပ်ခွင့်အခြေအနေရှင်းလင်းပွဲဖြစ်မြောက်ဖို့အတွက်ကိုတော့ဖက်အမေရိကအဖွဲ့နဲ့အတူ Amnesty International သတင်းတော်များကာကွယ်ရေးအဖွဲ့ CPJ နဲ့နယ်စည်းမထသတင်းတော်များအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာပါခင်ဗျာ။